ဆီးရီးယားနိုင်ငံမှာလေကြောင်းတိုက်ခိုက်မှုနှစ်ခုအတွင်းအစ္စလာမ်အစွန်းရောက် IS နဲ့ Al-Qaeda အဖွဲ့တွေနဲ့ဆက်နွယ်တဲ့စစ်သွေးကြော38ယောက်တည်ဆုံးခဲ့ကြောင်းအမေရိကန်စစ်တပ်ကဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်။တည်ဆုံးသူတွေက2ယောက်ဟာအကြီးတန်းစစ်သွေးကြောအဖွဲ့ဝင်တွေလို့လည်းပြောပါတယ်။ Al-Qaeda အဖွဲ့နဲ့ဆက်နွယ်တဲ့ Huros al-Din အဖွဲ့ကစစ်စင်ရေးတွေကိုကြီးကြပ်နေတဲ့အစ်မြင့်ခေါင်းဆောင်တစ်ယောက်နဲ့တခြားအဖွဲ့ဝင်6ယောက်တို့ကိုအဓိကပြစ်မှတ်ထားပြီးတော့ဆီးရီးယားနိုင်ငံအနောက်မြောက်ဘက်ဒေသမှာပြီးခဲ့တဲ့အင်္ဂါနေ့ကတိုက်ခိုက်ခဲ့တာဖြစ်ကြောင်းအမေရိကန်စစ်တပ်ရဲ့အလဲပိုင်းဒေသကိုယ်ကိုဌာနကပြောခဲ့တာပါဆီးရီးယားနိုင်ငံအလဲပိုင်းကနေရာအတိအကျမပြောဘဲလူသူအလန်းဝေးတဲ့နယ်မြေအဖြစ်ဖော်ပြထားတဲ့နေရာမှာ IS သွေးကြော်တွေရဲ့လေကြင်စခန်းတစ်ခုကိုပြီးခဲ့တဲ့စက်တင်ဘာ16ရက်နေ့ကအပြင်းထန်တိုက်ခိုက်ခဲ့ကြောင်းလည်းသတင်းထုတ်ပြန်ခဲ့ပါတယ်ဆီးရီးယားစစ်သွေးကြောခေါင်းဆောင်၄ယောက်ပါဝင်28ယောက်တည်ဆုံးတယ်လို့လည်းပြောဆိုထားပါတယ်လေကြောင်းတိုက်ခိုက်မှုကြောင့်အမေရိကန်နဲ့မဟာမိတ်တွေရဲ့အကျိုးစီးပွားကိုအဲစစ်သွေးကြောတွေပြစ်မှတ်ထားတိုက်ခိုက်နိုင်စွမ်းကိုရှော့ချနိုင်မယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာ2014ခုနှစ်ကလည်းမြေအများပြားကိုထိန်းချုပ်လှုပ်ရှားခဲ့တဲ့ IS အစိုးရတွေပြန်လည်ဥမော့မလာစေဖို့အမေရိကန်ကဆီးရီးယားမှာတပ်ဖွဲ့ဝင်900လောက်နဲ့အတူအရေးတွက်အတိအကျမသိရတဲ့ contract ဝန်ထမ်းတွေကိုတာဝန်ပေးထားပါတယ်ခင်ဗျာ